တမကစစ်တိုင်းဌာနချုပ်နေမည်၅ခုမှာအပြစ်ရကာလတက်မှတ်ပြီးတော့တက်မှတ်ပြီးတဲ့နောက်နှစ်လတာကာလအတွင်းမှာတမရော်နဲ့တိုင်းသာတက်တွေကြားတိုက်ပွဲတွေရော့ချခဲ့တဲ့အကြောင်းနဲ့အေးအေးရခိုင်တမရော်အနေနဲ့အမားကနေမည်တိဆောက်တာကိုလက်ခံမှာမဟုတ်တဲ့အကြောင်းဒီကနေ့သတင်းစာရှင်းလင်းပွဲမှာတမရော်သတင်းပြန်ကြားရေးအဖွဲ့ကသတင်းထုတ်ပြန်လိုက်ပါတယ်။တစစ်ထဲမှာပဲစကိုင်းတိုင်းဒေသကြီးအထက်ပိုင်းမှာ NSCNK နာဂတက်ဖွဲ့ဌာနချုပ်ဒေသမှာစီးဆောင်ရွက်တာတွေနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စတွေကိုလည်းထည့်သွင်းရှင်းလင်းထားပါတယ်။ဒီကြောင့်ပြည်စုံကိုတော့ရန်ကုန်မြို့ကနေပြီးတော့ VOA မြန်မာပိုင်းသတင်းကိုမိုးစောကတင်ပြပို့ထားပါတယ်ရှင်
။ဟုတ်ကဲ့တမ်ဘရော့သတင်းမှန်ပြန်ကြားရေးအဖွဲ့ကစနေနေ့နေ့ကင်း2နာရီမှာရန်ကုန်တိုင်းစစ်ဌာနချုပ်မှာသတင်းစာရှင်းလင်းပွဲကျင်းပပြီးတမ်ဘရော့ကစစ်တိုင်းဌာနချုပ်နယ်မြေ5ခုမှာအပြစ်ရထားတဲ့ကာလအတွင်းစီးရေးအခြေအနေစကိုင်းတိုင်းဒေသကြီးအထက်ပိုင်းနာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK နယ်မြေအတွင်းကစီးရေးအခြေအနေရခိုင်ပြည်နယ်အတွင်းမှာအေးအေးခေါ်ရခိုင်တမ်ဘရော့နဲ့ပတ်သက်တဲ့အခြေအနေတွေနဲ့လက်ရှိလွှတ်တော်အတွင်းဖွဲ့စည်းပုံပြင်ဆင်ရေးမှာတမ်ဘရော့ရဲ့သဘောထားတွေကိုအဓိကရှင်းလင်းခဲ့တာဖြစ်ပါတယ်2018ခုနှစ်ဒီဇင်ဘာလ21ရက်နေ့မှာကချင်နယ်ရှမ်းပြည်နယ်ကစစ်တိုင်းဒေသကြီး5ခုမှာလေးလတာအပြည့်အခက်ရက်စဲကြောင်းတမ်ရော့ကကြီးညာခဲ့တဲ့နောက်နှစ်လတာကာလအတွင်းစီးရေးအခြေအနေကိုတမ်ရော့သတင်းမှန်ပြန်ကြားရေးအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်စိုးနိုင်ဦးကအခုလိုပြောပါတယ
်ဒီနှစ်လတာတုန်းကစုစုပေါင်းကျွန်တော်တို့တမ်ရော့နဲ့တိုက်ပွဲဖြစ်သွားပြီးတိုင်းဒေသကြီးအဖွဲ့စီဒီရက်ဒီတိုင်းစစ်တပ်ကြီး5ခုမှာရှိတဲ့အဖွဲ့စီတွေဖြစ်တာ6ခုရှိပါတယ်တိုင်းကလေးတစ်ခုအဖွဲ့စီအချင်းချင်းပြည်တိုင်ပွဲဖြစ်သွားတာစုစုပေါင်း25ကျင်ရှိပါတယ်။နေပြည်တော်လုံးလှူရှားသွားလာတာ286ကျင်ရှိပါတယ်။စစ်ကြီးကောက်ခံမှု22ကျင်ရှိပါတယ်။လူပြည့်စုစားမှုအလုံးစုံ30ကျင်ရှိပါတယ်။အဲ့တော့ဒီဟာတော့ကျွန်တော်တို့ဘယ်မှာသလားပြည်ကျွန်တော်တို့ရှင်းနေတယ်။ဇယားနဲ့ဒီဟာနဲ့နှိုင်းရှင်းကြည့်မယ်။အချို့ကိစ္စတွေမှာကျွန်တော်တို့ညှိနှိုင်းပါတယ်ပြည်ရပါ။အချို့ကိစ္စတွေမှာတော့ကျွန်တော်တို့ပုံမူပြီးကမှနတ်တန်းတာတော့ပြည်ရပါဒီလိုလေးပဲကျွန်တော်တို့တိုက်ပွဲဖြစ်သွားမှုလို့တော့ပြည်ထောင်စုတို့ကြောက်သွားတာသိရှိရပါတယ်
စကိုင်းတိုင်းဒေသကြီးအထက်ပိုင်း NSCNK ဌာနချုပ်နယ်မြေကိုရှင်းလင်းခဲ့ရတာကတော့2012ခုနှစ်ကတိုင်းဒေသကြီးအဆင့်ချုပ်ဆိုထားတဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုချိုးဖောက်တာကြောင့်ဖြစ်ကြောင်းနဲ့အိန္ဒိယနိုင်ငံကလက်နက်ကိုင်အဖွဲ့တွေကိုလက်ခံပြီးတင်ဒန်းပေးတဲ့အတွက်ဖြစ်ကြောင်းရှင်းလင်းပါတယ်။ဒီလိုရှင်းလင်းရမှာဖမ်းဆီးရမိတဲ့လူနဲ့လက်နက်ခဲယံစီရင်တွေကိုထည့်သွင်းပြောဆိုပါတယ်။ရခိုင်ပြည်နယ်အတွင်းအေးအေးခေါ်ရခိုင်တက်မတော်နဲ့လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့စီးရဲအခြေအနေကိုဆက်လက်ရှင်းလင်းရမှာတော့အေးအေးတက်ဖွဲ့တွေကိုရခိုင်ပြည်နယ်မှာအမာခံနယ်မြေတိစောက်တာကိုတက်မတော်အနေနဲ့လက်ခံမှာမဟုတ်ကြောင်းဗိုလ်ချုပ်စိုးနိုင်ဦးကပြောဆိုပါတယ
်။ဒီအနေနဲ့ရခိုင်ပြည်နယ်ထဲမှာစီးကံနယ်မြေအမာခံနယ်မြေစီးအုပ်နယ်မြေစောင့်နိုင်လို့ပြောင်းရတာသိရပါဘူး။တက်မတော်ကဒီလိုလုံးရက်တွေဆိုတော့ကျွန်တော်တို့ဖြည်းဖြည်းချင်းဒါစီစောင့်ရသွားမှာဖြစ်ပါတယ်။ဒီနဲ့တက်တယ်လို့တော့ပြောရရင်ဒီဟာကျွန်တော်တို့ CIA ရဲ့ဝိဇာကသူကနိုင်ငံအနေပြီးတော့ရခိုင်ပြည်နယ်ယူဖို့အတွက်ရခိုင်ပြည်ကိုစူးစမ်းနေတာရခိုင်မှာခြေကုန်းရောက်စူးစမ်းနေတာအဲ့တော့ကျွန်တော်တို့ဒီတော့ရခိုင်ရဲ့ဒီအီတန်ကြီးတွေကိုပြည်ချမ်းမှုကိုကျွန်တော်တို့လက်ခံမှာမဟုတ်ပါဘူး
အေးအေးတပ်ဖွဲ့ပေါ်စစ်ရေးအရာရေးယူဆောင်ရွက်နေတဲ့အပေါ်မှာတော့အခုလိုဆက်လက်ရှင်းလင်းသွားပါတယ
်။ဒီရက်နေ့ကျွန်တော်ဒီမိုကရေစီကိုလက်နက်ကန်တောင်းဆိုပြီးလုပ်ရမယ်လို့ကျွန်တော်နေနဲ့ခွင့်ပြုမှာမဟုတ်ပါဘူး။အဓိကပြောချင်တာကတော့အေးအေးနေနဲ့ကျွန်တော်တို့တီးမှခံတဲ့အချက်၃ချက်ပြုလုပ်ပါတယ်။နံပါတ်၁အုပ်ချုပ်မှုဇန်နီယာကိုနှောက်ဖြတ်တာ။နံပါတ်၂ဒီလူလူတို့ကိုဝန်ထုတ်ဝန်ကိုဖြစ်အောင်လုပ်တယ်။ကြီးကန်လာချင်အောင်လုပ်တယ်။နံပါတ်၃အခုကျွန်တော်လမ်းပန်းဆက်သွယ်ရေးကိုကျွန်တော်နှောက်ရှက်တာဆောင်ရွက်တာပဲဒီလိုမျိုးလုံးလုံးဆောင်ရွက်တယ်ကျွန်တော်တို့ရခိုင်ဒေသကြီးအေးချမ်းရေးအတွက်တက်မတော်အနေနဲ့ရခိုင်နဲ့အေးနဲ့ပတ်သက်ပြီးတော့ဆောင်ရွက်နေရခြင်းဖြစ်ကြောင်းကျွန်တော်အနေနဲ့ရှင်းလင်းပြောကြားလိုပါတယ်
အေးအေးနဲ့အခုလိုတိုက်ပွဲဖြစ်ပွားနေပေမဲ့ငြိမ်းချမ်းရေးဆွေးနွေးဖို့ကိုလည်းလမ်းဖွင့်ထားကြောင်းဒီနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့သလိုတက်မတော်ကစစ်တိုင်းဌာနချုပ်နယ်မြေ5ခုမှာအပြစ်ရထားတဲ့အခြေအနေတွေပေါ်မူတည်ပြီးအပြစ်ရကာလကိုထပ်မံတိုးမြင့်ရေးအတွက်စဉ်းစားဖို့ရှိကြောင်းလည်းတက်မတော်သတင်းမှန်ပြန်ကြားရေးကော်မတီအဖွဲ့ဝင်တွေကထည့်သွင်းပြောကြားခဲ့ပါတယ်လွတ်တော်အတွင်းဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့ကတော့နိုင်ငံတော်နဲ့နိုင်ငံသားများရဲ့အကျိုးစီးပွားအတွက်မှန်ကန်တဲ့အတိုင်းဆောင်ရွက်မှာဖြစ်ကြောင်းပြောဆိုကြပါတယ်